ကရင်မျိုးသားစီယုံတက်မဟာသုံးထိန်ချုပ်နေမည်ဘကိုးတိုင်းညောင်လေးပင်ခရိုင်အတွင်းမှာစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်၄ရက်တွင်ကလေးတွေအပါအဝင်အရသား6ဦးထဲမှနေတေဆုံးပြီးအများပြားဒဏ်ရာရခဲ့ပါတယ်။ကြောက်ကြီးမြို့နယ်အတွင်းမှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေရှိနေပေမဲ့စစ်ကောင်စီဘက်ကတော့သတင်းတရားသတင်းမထုတ်ပြန်ပါဘူး။ဒီသတင်းကို VOA သတင်းတောက်မတ်အေးမာကပေးပို့ထားပါတယ
်။ကရင်မျိုးသားစီယုံတက်မဟာသုံးထိန်ချုပ်နေမည်ဘကိုးတိုင်းညောင်လေးပင်ခရိုင်အတွင်းကကြောက်ကြီးမြို့နယ်ထဲမှာကြီးရွာတွေကိုစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိတာကြောင့်အရက်သား6ဦးသေဆုံးက9ဦးဒဏ်ရာရတာရှိခဲ့တယ်ဆိုပြီးဒေသခံတဦးကပြောပြပါတယ်
။ဒီ73ရက်နေ့က76ရက်နေ့ကြီးပေါ်မှာရေ4ရက်တာ4ရက်တာတက်ဝင်မှာဒီကြောက်ကြီးတော့တက်မှာတော့ပိုင်နေမှာဘူး။စစ်ကောင်စီကလက်နက်ကြီးများထုတ်ပြီးတော့ပေတဲ့ကလေးအမေလူကြီးအစင်းမှာပေရာတော့6ရက်ရှိရမှာရေဟိုနည်းဒဏ်ရာရတာ9ဦးရှိတယ်။ပေတဲ့လူကတော့ဆက်ရှင်ရဲ့အရွယ်ကိုစောအပ်ကလေးဆိုရဲတရားရဲ16နှစ်အရွယ်အစောပူလို့တီးသူရဲတရားရဲနောက်အသက်60အရွယ်ကိုမောင်ဆွေးခတ်ကျော်ကိုတော်စီရပေါ့နောက်30နှစ်နေပဲကိုတန်းစော်ပေါ့သူတို့ပါဝင်တော့မှသိရဂျန်ရလူကတော့စောဖားစီ18နှစ်အရွယ်နောက်15နှစ်အရွယ်တော့ဒီရဲကျောင်းဆရာမတဦးလည်းပါတယ်နောက်ကျောင်းသားကျောင်းသူနှစ်ဦးလည်းပါတာမှာ
အခုချိန်မှာတော့အဲ့ဒီကြောက်ကြီးမျိုးနယ်ထဲမှာတိုက်ပွဲတွေရှိနေပြီမဲ့စစ်ကောင်စီတပ်တွေကသူတို့ရဲ့တပ်စခန်းတွေကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်ဒေသခံကြေးရွာတွေပေါ်ကိုကြားရောက်ပောက်ကွဲခဲ့ပြီးတေဆုံးဒဏ်ရာရတာတွေဖြစ်လာရတယ်လို့လည်းဒေသခံတွေကဆိုပါတယ
်တိုက်ပွဲတော့မကြီးနိုင်ဘူးသူတို့ကလက်နက်ကြီးနဲ့ပဲဟိုရန်သမီးတင်ကြဘူးဒိုးတန်းတို့ပဲတောင်တို့အင်းကုန်းတို့လေတန်းနဲ့တထေးကုန်းဝန္ဒလကြီးအင်ကပလေးတိချောက်ခင်းသလုတ်ကြီးဖျားလက်တာအဲ့ရွာတွေပဲအဓိကပဲဟိုလက်နက်ကြီးထုတ်ခဲ့နေတာအဓိကပဲခံရတာပေါ့ဒီကောအဓိကကျင်းမဆိုရွာသားပဲကျင်းမှသာယူရအဲ့ဒီမှာကျွန်တော်အဲ့ကျင်းရမှာကျင်းရွေးမရှိဘူးပြည်တည်းလည်းမရှိဘူးသူတို့ကဟိုအရှိကိုမချော့ပါနဲ့သူတို့တက်ရင်နေထိုင်ပြီးတော့လက်နက်ကြီးနဲ့ပဲရန်တန်းလိုက်ထုတ်နေတော့ရွာမှာရှိတဲ့လူတွေပြည်အောင်မှာလေ
စစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာအပြင်အဲ့ဒီဒေသမှာလီကျောင်းတက်ခတ်မှုတွေလုပ်နေတာကြောင့်ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေရတယ်လို့လည်းဆိုပါတယ်အခုဆိုရင် KNU ထိန်းချုပ်ရာတပ်မ9ခုအနက်6ခုမှာတိုက်ပွဲတွေဖြစ်နေပြီးအခုလိုမျိုးစစ်ဘေးရှောင်နေရသူလူဦးရေ6သိန်းတက်မနေရှိတယ်လို့လည်းကရင်လူ့အခွင့်အရေးအဖွဲ့အစည်းတွေကခန့်မှန်းထားကြပါတယ်ရှင်